အော်အဲ့ညီလာခံကြီးမှာတက်ရောက်နေကြတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကခေါင်းဆောင်တွေနိုင်ငံရေးပါတီတွေရဲ့ကိုယ်စားလှယ်တွေလေးလာသူတွေရက်ဖက်ဖွဲ့စည်းတွေကပုံကူတချို့ရဲ့ပြောကြားချက်တွေကိုဦးစံမိုးဝေကစူးစီးတင်ပြထားတာကိုနားဆင်ပါရှင်
ဟုတ်ကဲ့ကောင်းပါပြီမြန်မာနိုင်ငံမှာရာစုနှစ်ထက်ဝက်ကျော်ကာလအတွင်းပြည်သူ့ဆန္ဒနဲ့အညီရွေးချယ်တင်မြှောက်ခဲ့တဲ့ရတ္တအစိုးရတက်လာပြီးတဲ့နောက်ပြည်တွင်းငြိမ်းချမ်းရေးနဲ့မြို့သားပြန်လည်ရင်ကြားစေရေးကိုရှေ့ရှုရွေရွေးကျင်းပတဲ့သမိုင်းဝင် 27 ရာစုပင်လုံညီလာခံပထမနေ့ကိုမနေ့ကစတင်ပြီးတော့ဖွင့်နေခဲ့ရမှာအစိုးရတက်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနိုင်ငံရေးပါတီတွေနဲ့ရက်ဖက်လူမှုအဖွဲ့အစည်းတွေကကိုယ်စားလှယ်တွေလေးလာသူဧည့်သည်တော်တွေတန်တမန်တွေစုံစုံညီညီတက်ရောက်ခဲ့ကြတာကိုတွေ့ရပါတယ်ဒီလိုတက်ရောက်လာကြတဲ့အထက်က ဝအမျိုးသားစီလုံးညီညွတ်ရေးပါတီဒုတိယဥက္ကဋ္ဌတစ်ဖြစ်တဲ့ဦးဆမ်ဆောင်ခါကတော့သူတို့ပါတီအနေနဲ့ကြီးမားတဲ့မျှော်လင့်ချက်နဲ့ဒီညီလာခံကိုတက်ရောက်လာတာဖြစ်တဲ့အကြောင်းနဲ့တိုင်းပြည်တိုးတက်ရေးမှာငြိမ်းချမ်းရေးရရှိဖို့ကအရေးကြီးတဲ့အကြောင်းအခုလို့ VOA
ကိုပြောပါတယ်ကျွန်တော်တိုင်းပြည်ကိုအေးချမ်းစေချင်တယ်ထောက်ရငင်းချမ်းရေးရစေချင်တယ်အဲ့ဒါမှပဲကျွန်တော်တို့ဖွံ့ဖြိုးတိုးတက်မှုကိုလှုပ်လှုပ်ကောင်းမှဖြစ်ပါတယ်လို့ကျွန်တော်နိုင်ငံကတော်တော်လေးကိုခေနောက်သားကြနေပါပြီ
အဲ့တော့ကျွန်တော်အင်ဒီချင်းနိုင်ငံနဲ့တန်းတူရင်ပေါင်တနိုင်အောင်ကျွန်တော်ကကြိုးစားပြီးတော့လှုပ်ဖို့လိုအပ်တယ်ဆိုတော့ကျွန်တော်တွေ့ရပါတယ်ရခိုင်ပြည်လွတ်မြောက်ရေးပါတီရဲ့ကိုယ်စားလှယ်ဒေါ်စောမြရာဇာလင်းကတော့ဒီညီလာခံကြီးဟာပြည်တွင်းငြိမ်းချမ်းရေးအတွက်လမ်းစာဖြစ်တယ်လို့ဆိုပါတယ်ဒါပေမဲ့အနာဂတ်မှာနောက်ဆက်တွဲညီလာခံကြီးကျင်းပဖို့အတွက်လိုအပ်အုံးမှဖြစ်တဲ့အက
င်ဒါဟာငင်းကြင်းရဲ့အတွက်တကားခောက်လိုက်တယ်ငင်းကြင်းရဲ့အတွက်ခေါင်းလုံးထိုးလိုက်တယ်ဆိုတာလည်းဖြစ်နိုင်ပါတယ်ဒါပေမဲ့ဒီညီလာခံတစ်ခုတည်းနဲ့တော့ကျမတို့မပြည့်ပြည့်စုံပါဘူးကျမတို့ညီလာခံမမျိုးစုံကိုဖျက်ဆီးရပါအောင်မယ်အစိုးရနဲ့ကျမတို့တိုင်းရင်းသားလက်နက်ကင်တော်လှန်ရေးအဖွဲ့အစည်းတွေကြမှာစကားပြောမယ့်အနေထားတွေအများကြီးရှိပါတယ်ထိုနည်းလောပဲပြည်သူတွေနဲ့ဖွဲ့စည်းထားတဲ့ဒီမှာပြည်တွင်းကပါတီတွေကျမတို့အများကြီးသူတို့ပါဝင်လာဖို့အရေးကြီးပါတယ်တသန်နဲ့ထွက်ဖို့လိုပါတယ်အဲ့ဒါကြောင့်မို့လို့ကျမတို့တိုင်းပြည်ပြုပြင်တဲ့အခါမှာရှိကိုဘလို့သွားမလဲဆိုတာကိုဒီညီလာခံအပြင်မှာအမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲတွေကိုလုပ်ပြီးမှကျမတို့အနာဂတ်တရှိရှိမှာဖြစ်ပေါ်လာမယ်တတိယတကြိမ်ဖြစ်ပေါ်လာမယ်ညီလာခံအတွက်ကျမတို့ပြင်ဆင်ရမှာဖြစ်ပါတယ
်အခုညီလာခံမှာနိုင်ငံရေးပါတီတွေတိုင်းရင်းသားပါတီတွေကစာရန်နေတင်သွင်းကြမှာဖြစ်ပြီးအဲ့ဒီကနေပြည်သူတွေတိုင်းရင်းသားတွေရဲ့လိုအပ်ချက်တွေကိုမှတ်တမ်းတင်တားပြီးတဲ့နောက်ဆက်ပြီးတော့ပြုလုပ်မဲ့ညီလာခံတွေမှာအခြေအလဲဆွေးနွေးကြမှာဖြစ်တယ်လို့နိုင်ငံရေးမူပေါင်းကိုလည်းပြန်လဲရေးဆွဲဖို့လိုလိမ့်မယ်လို့ဒေါ်စောမြရာဇာလင်းကပြောပါတယ်အခုညီလာခံကြီးကနေငင်းညာရေးအတွက်ဖြစ်တစ်ခုထွက်နိုင်ဖို့မလွယ်ကူပေမဲ့ပြည်တွင်းလက်နက်ကင်ပဋိပက္ခတွေချုပ်ငင်းစေဖို့အတွက်အခြေခံကောင်းတွေချက်မှတ်နိုင်လိမ့်မယ်လို့ပြောသူကတော့ညီလာခံကိုလေးလာသူအဖြစ်တက်ရောက်နေတဲ့အရက်ဖက်လူမှုအဖွဲ့အစည်းတစ်ခုဖြစ်တဲ့ညီမြချင်းမြန်မာအဖွဲ့ရဲ့ခေါင်းဆောင်ဦးအောင်မျိုးမင်းဖြစ်ပါတယ်
ကျွန်တော်တို့ကဒါချီလန်းပေါင်းစုံစမယ်မိုင်းထောင်ချီခရီးအတွက်ပထမဆုံးချီလန်းတည့်ရလို့ပြောလို့ရတယ်ဒီလေးရတာဆွေးနွေးမှုတွေကနေဖြည့်ရှင်းနိုင်မဲ့ဖြည့်ရှင်းချက်တွေထွက်လာမှာမဟုတ်ဘူးဒါပေမဲ့ foundation လို့ခေါ်တဲ့တူနဲ့တူအပြန်အလှန်လေးစားခြင်းတန်းတူညီမျှစွာဆက်ဆံခြင်းတယောက်နဲ့တယောက်လိုလားချက်များကိုကိုကျိုးမပါဘဲတိုင်းပြည်အကျိုးအတွက်ပွင့်လင်းစွာတင်ပြနိုင်ခြင်းဆိုတဲ့အစဉ်အလာတို့ကစတင်နိုင်မယ်လို့မျှော်လင့်ပါတယ်။အဲ့တော့ဒါမျိုးတွေကျွန်တော်လှုပ်ဆောင်ခြင်းအဖြစ်နောက်ထပ်ကျွန်တော်တိုင်းပြည်မှာနှစ်ပေါင်းများစွာရှိနေတဲ့ကြမ်းဖက်မှုတွေတိုက်ခိုက်မှုတွေကိုကျွန်တော်တို့ဆက်လက်ဖြေရှင်းနိုင်မယ်လမ်းကြောင်းကိုဒီကနေ့ဆွဲခေါ်သွားနိုင်မယ်လို့မျှော်လင့်ပါတယ်။
21ရာစုပင်လုံညီလာခံအပေါ်ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့ကိုယ်စားလှယ်ဦးဆိုင်ကျော်ညွန့်ရဲ့သဘောထားကတော့
expectation ကတော့အထွေထူးတော့တိတ်မရှိပါဘူးအရင်ပွဲတဲ့ဆိုင်ရင်ပုံမူပြီးတော့ပါဝင်လာကြတာပေါ့ဒါကလည်းနောက်တစ်ခြေလှမ်းတလန်းလေးတက်နိုင်တယ်ဆိုတဲ့သဘောပေါ့
ရှမ်းမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့ကိုယ်စားလှယ်ဆိုင်ကျော်ညွန့်ဖြစ်ပါတယ် VOE ကတွေးဆမြင်းမြန်းခဲ့တဲ့ညီလာခံကိုယ်စားလှယ်တွေကညီလာခံကိုတက်ရောက်ဖို့ကြံနေသေးတဲ့ကိုကန့်တအောင်ပလောင် TNLA နဲ့ရခိုင်တပ်မတော် AA အစရှိတဲ့အဖွဲ့၃ဖွဲ့ကိုလည်းဖိတ်ကြားဖို့တင်းနေအကြောင်းဒါမှသာ all inclusive အားလုံးပါဝင်တယ်ဆိုတဲ့သဘောတက်ရောက်မှာဖြစ်တယ်လို့ပြောကြပါဗျ။ဒီညီလာခံကြီးကိုစက်တင်ဘာလ၄ရက်တနင်္ဂနွေနေ့အထိဆက်လက်ပြီးတော့ကျင်းပသွားမှာဖြစ်ပါတယ်ခင်ဗျာ။